ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှလာရောက်တက်သိခံထွက်ဆိုဖို့အတွက်ဖိတ်ကြားတဲ့အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးကအမေရိကန်လွှတ်တော်အမတ်တွေကိုပြည်ရင်းရေးမှဝင်ရောက်ဆွတ်ဖက်နေတယ်လို့စွပ်စွဲလိုက်ပါတယ်။အောက်လွှတ်တော်အမတ်နန်စီဖလိုစီနဲ့တခြားလွှတ်တော်အမတ်တွေကသူတို့လုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးတော့ဟောင်ကောင်ခွဲထွက်ရေးသမားတွေနဲ့ပတ်သက်ဆက်ဆံနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကောင်ရှောင်းကပြောတာပါ။အစွန်းရောက်အကြမ်းဖက်ပုံကန်တဲ့အဖွဲ့တွေကိုထောက်ခံအားပေးနေတာတွေကိုရပ်ဆိုင်ဖို့နဲ့ဟောင်ကောင်တည်ငြိမ်အေးချမ်းမှုပြက်ပြားစေမယ့်စကလုံးတွေလုပ်ရက်တွေကိုမလုပ်ဖို့အမေရိကန်ကိုတိုက်တွန်းကြောင်းပြောခွင့်ရဂန်ရှန်းကဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်ရေးလှုပ်ရှားသူဂျိုရှွာဝမ်ကအင်ဂါနီတုန်းကဟောင်ကောင်မှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုထောက်ခံအားပေးဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ပါတယ်။ဟောင်ကောင်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုတိုက်ဖျက်ဖို့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုအားပေးကူညီဖို့နဲ့ဥပဒေမူကြမ်းတင်သွင်းဖို့နောက်သတင်းပတ်အတွင်းအမေရိကန်လွှတ်တော်အမတ်တွေကြိုးပမ်းသွားမှာဖြစ်ပါတယ်။